ထိုင်းနိုင်ငံဘန်ကောက်မြို့တော်ရဲ့လူစီကားရဲ့အယောင်းဝယ်စီကားရအရမ်းမှာပုံကွဲတာတရက်ကြာသွားခဲ့ပေမဲ့လည်းသေဆုံးသူဦးရေမြင့်တက်နေစေဖြစ်ပါတယ်။ဒီနေ့ပဲဒီပေါက်ကွဲမှုကြောင့်ခေါင်းဒဏ်ရာရသွားတဲ့ကလေးမလေးတဦးသေဆုံးသွားခဲ့ပါတယ်။သူ့ရဲ့၄နှစ်အရွယ်မောင်လေးနဲ့အသက်56နှစ်အရွယ်အမျိုးသမီးကတော့မနေ့ကပဲသေဆုံးသွားလို့စုစုပေါင်းသေဆုံးသူဦးရေ3ဦးရှိသွားခဲ့ပါပြီ။ဒဏ်ရာရသူနောက်ထပ်အယောက်20လောက်ရှိနေပါတယ်။လက်ဖြစ်ပုံလို့ယူဆရတဲ့အဲ့ဒီပောက်ကွဲမှုဟာဘန်ကောက်မြို့နယ်ကအစိုးရစန့်ကျင်သူတွေရဲ့တပိတ်စခန်းထဲမှာဖြစ်ပွားတာပါ။ထိုင်းနိုင်ငံအရှေ့ပိုင်းကနောက်ထပ်လူမှုစုဝေးပွဲတစ်ခုကိုလည်းတနက်သမားတွေကပြစ်ကတ်ခဲ့ပြီးတော့နိုင်ပိုင်းကြာမှာပဲဒီဘန်ကောက်မြို့ကပောက်ကွဲမှုဖြစ်ပွားတာပါ။ယာရုကနှုတ်ထွက်ဖို့ဆန္ဒပြသူတွေတောင်းဆိုနေတဲ့ဝင်းကြီးချုပ်ရင်လန့်ရှင်နာဝက်ကတော့မြို့တော်မှာရှိနေပဲနဲ့ဖိအားပေးမှုတွေနဲ့ကြုံနေရပေမဲ့လည်းသူ့ရဲ့အစိုးရအဖွဲ့ကယာရုကဆင်းပေးမှာမဟုတ်ဘူးလို့ပြောသွားပါတယ်။ဆာရာဘူရီခရိုင်မှာကုံစီပြပွဲသွားတက်ရောက်နေတဲ့မစ်စင်လက်ကလာပေါင်းများစွာဖြစ်ပွားနေတဲ့ဒီပြည်ပခါကိုပြောဆိုညှိနှိုင်းမှုနည်းနဲ့ဖြေရှင်းဖို့တိုက်တွန်းထားပါတယ်။ဒီတော့တွင်မှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကလည်းထိုင်းနိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေအဆုံးသတ်ပြီးတော့လူခွင့်ရင်းနဲ့တရားဥပဒေကိုလိုက်နာကြဖို့တိုက်တွန်းသွားပါတယ်။ထိုင်းမှာပြီးခဲ့တဲ့ဒီစနစ်တင်းရီအားလက်ရဲ့အတွင်းတပိတ်စခန်းထဲမှာတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာထိုင်းစစ်တပ်အကြီးအကဲကလည်းဆွေးနွေးညှိနှိုင်းမှုနည်းနဲ့အပြေရှာဖို့တိုက်တွန်းသွားခဲ့ပါတယ်ရှင်။